American ပြည်ထောင်စုကရုရှားနိုင်ငံကိုအသိချမှတ်လိုက်တဲ့အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဆာဂျေးရီယော့ဖ်ကော့ဖ်နဲ့ American ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်ရှန်နွန်တို့တွေ့ဆုံပြောဆိုကြမယ့်အစည်းအဝေးကိုဖျက်သိမ်းလိုက်တယ်လို့ရုရှားအရာရှိတွေဘက်ကတုံ့ပြန်လိုက်ပါတယ်။အခြေတင်ဆွေးနွေးဖို့လက်ရှိအခြေအနေဟာမသင့်တော်ဘူးလို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးကဆိုပါတယ်။တောက်ကြနေမှာကျင်းပမယ့်အဲ့ဒီဆွေးနွေးပွဲကိုအခုလိုဖျက်သိမ်းလိုက်လို့ဝန်ထဲတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။American Russia ဆက်ဆံရေးဟန်တားတွေကိုနှစ်နိုင်ငံဆွေးနွေးမဲ့အခွင့်အရေးကနေပြီးတော့ Russia ဘက်ကအခုလိုလက်ထွက်သွားလို့စိတ်မကောင်းဖြစ်ရတဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Heather Nauert ကကြေညာချက်ထဲမှာဖော်ပြထားပါတယ်။အင်္ဂါနေ့တုန်းကတော့ American ဘဏ္ဍာရေးဝန်ကြီးဌာနက Russia နဲ့အရှေ့ Ukraine မှာရှိတဲ့ Russia ခွဲထွက်ရေးလိုလားသူတွေအပေါ်နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီတန်ခတ်ပိတ်ဆို့မှုတွေမှာလက်ရှိယူကရိန်းပြည်ပကနဲ့ပတ်သက်နေတဲ့ရုရှားနိုင်ငံသားတွေနဲ့ရုရှားလိုလားသူ38ဦးအပြင်အခြားအဖွဲ့အစည်းတွေကိုပြစ်မှတ်ထားခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအစ်မရုရှားအရာရှိ2ဦးဖြစ်တဲ့ဒီစီးပွားရေးဒုတိယဝန်ကြီးဆာဂေးနာဇာရော့ဖ်နဲ့ရုရှားလွတ်တော်မှအလက်ဇန်ဒါဘာဘာကော့ဖ်တို့ပါဝင်ပါတယ်။ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့အခုလောက်ရဟာအပြုသဘောမဆောင်ဘူးလို့ဆိုပါတယ်။ရုရှားအမေရိကန်ဆက်ဆံရေးကဆက်ပြီးတော့တင်းမာနေတော့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လဆက်မှုထိပ်သီးနိုင်ငံ20ကြီး20ဆင်းရဲပွဲမှာတီးခြားတွေ့ဆုံကြဖို့အရေးဖြစ်နိုင်မဖြစ်နိုင်ကိုအိမ်ပြည်တော်ဘက်ကစဉ်းစားနေတော့မှာပဲ